တိုက်ပွဲတွေရနေတာတလားချာကြီးဖြစ်တဲ့ရှမ်းပြည်နယ်တီဘောမြို့နယ်မှာမနေ့ကနဲ့ဒီနေ့မှာဒီနေ့မနက်ပိုင်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေကြားမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်လို့မကြာခဏတိုက်ပွဲဖြစ်လေရှိပြီးတော့ဖြစ်တိုင်းမှာလည်းဒေသခံအရသားတွေအုံဆုံးပြီးတော့ထွက်ပြေးကြပါတယ်။ဒီအခြေအနေပြည်စုံကိုတော့ VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဆောင်ပိုင်းရှမ်းပြည်တပ်မတော် RTSSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSCB SSC တို့ဒီဘောမြို့နယ်နောင်အံကျေးရွာဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ RTSSSC ပြောခွင့်ရပုံမူဆိုင်ခန်းဆောင်ကပြောပါတယ
်ဒီချိန်လေးတော့လက်ချင်းတော့ဖြစ်တယ်ဗျတိုက်ပွဲကြီးဖြစ်လို့ဖြစ်လာမသိတော့အဆုံးအခြေအနေတော့မသိသေးဘူးမနေ့ကဘုံလင်းအယုံတက်ခံနေတော့ဒီမနေ့ပိုင်း၄နာရီဝန်းကျင်လောက်မှာဒီဘောမြို့နယ်ရှမ်းနဲ့ဒီဘောကားလမ်းတစ်လျှောက်မှာနောင်အံကျေးရွာအုပ်စုရှိမယ်နောက်နောင်ကော်ကြီးကျေးရွာအုပ်စုရှိမယ်ကနားပြအရှိတ်ချမ်းကနေ SCP တို့ကသူတို့အင်အားအလုံးကြီးနဲ့ထုတ်စစ်စင်လာတယ်ထုတ်စစ်စင်လာတော့တိုက်ပွဲဖြစ်တယ်ခင်ဗျာမနေ့ကမနေ့ပိုင်းဖြစ်ပြီးတော့မနေ့လေပိုင်းညင်သွားတယ်ညနေပိုင်းနေနေပွားပွားဖြစ်တယ်ဘယ်တော့ဘာနေရချုပ်ကြရတော့ဖြစ်တယ်ပေါ့ဒီခက်ခက်ချိန်တွေတော့မပြည့်သေးခင်ဗျာသူစီးရဲ့ချိန်တွေကတော့တင်းပါလေ
ဒီဘောမြို့နယ်ဘက်တိုက်ပွဲဖြစ်တာကို SCP သမှုသူကအတိအကျပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းဒီဘောတိုက်ပွဲမှာဖြစ်တဲ့20နဲ့နေပြီးတော့ဖြစ်တယ်တဲ့မူတယ်မချားတဲ့
ဖိုက်ပွဲကြောင့်စီဘောမျိုးနဲ့နောင်အံကြီးရွာနဲ့အနီးနားရွာသားတွေဆစ်ဆောင်နေရတယ်လို့ RCSS ပြောခွင့်ရဘူမှုဆိုင်ခန်းဆောင်ကပြောပါတယ
်တိုက်ပွဲနဲ့နှီးဆက်တဲ့ရွာသားတွေကတော့ပြေးရတာပေါ့နော်ဒီဆင်းဆုံးတော့လင်းငါရွာတော့ရှိတယ်ခင်ဗျဆစ်ဆောင်တော့တကယ်တော့ခက်ရပါတာခုကကိုဗစ်အခြေအနေဆိုတော့ဆက်ရွာရွာကိုတော့ပေါင်းလို့ရှိတယ်ပြအဲ့ရွာကလည်းကိုကူးမှစိုးရိမ်တဲ့အခြေအနေထားရှိတယ်ခင်ဗျ
လက်ရှိဆစ်ဆောင်ရွာသားတွေဟာနေရပြန်ဖို့အခြေအနေစောင့်ကြည့်နေတယ်လို့ဒေသခံအကူအညီပေးရဖွဲ့ဝင်အမျိုးသမီးတူကပြောပါတယ်
ဒီရပါတယ်ဒီတနတ်တန်တိုင်းတို့ကကြောက်နေတာပဲကြောက်ပြီးတော့ဖုန်းကြီးချောင်းကိုတော့ထောင်လာတယ်ဖြင်းနေနေသွားပြီဆိုရင်ကြံတင်လက်ပြမယ်လို့ပြောကြတာပဲဒီတချို့ကတော့ပြောတယ်နေသွားပြီနဲ့ကျမတို့တရက်နဲ့ရက်တော့စောင့်ကြည့်အောင်မယ်လို့အဲ့လိုပြောတယ်
အစီအစအစစီနဲ့ SSPG SSD တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒီဘောနံမတူကြောင်းမဲဘက်မှာစိုက်ပွဲဖြစ်နေတယ်လို့ရှမ်းပြည်တောင်ပိုင်း JD မိုင်းကန်ဒေတာဘက်မှာလည်းစိုက်ပွဲဖြစ်တာတွေရှိနေပါတယ်။ရှမ်းပြည်နယ်အတွင်းနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရှမ်းလက်နက်ကအချင်းချင်းတိုက်ပွဲတွေကြောင့်ရောစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြောင့်ပါရွာသားတောင်းနဲ့ချီစိတ်ဆိတ်ဆောင်နေရပြီးစောင့်ဝတ်နေရခက်ခဲနေတယ်လို့ COVID-19 ရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်နေကြရပါတယ်။ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကအဖွဲ့ချင်းချင်းကြားတိုက်ခိုက်လာရပ်တန့်မှုရှမ်းလက်ကရေဖွဲ့စည်းတွေရှမ်းတန်ကတော်တွေကအချင်းချင်းဝေရောက်ပြိုင်နိုင်ခဲ့ပေမဲ့တိုက်ပွဲရပ်တန့်ခြင်းမရှိသေးပါဘူးခင်ဗျာ